ယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့တဲ့စစ်ပွဲနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုရုရှားအစိုးရကနိုင်ငံအတွင်းကတ်တက်ဖိနှိပ်နေတာကိုကြော်လွှမ်းနိုင်တဲ့ software ကိုအမေရိကန်ကကြော်ရအောင်ခံပေးထားတဲ့အဖွဲ့အစည်းတစ်ခုကရုရှားပြည်သူတွေကိုထောက်ပံ့ပေးနေတယ်လို့အဲ့ဒီအဖွဲ့ရဲ့ကြော်ကြက်ချက်ကိုကိုကပီး AP သတင်းဌာနမှာဖော်ပြပါတယ်။ဖေဖော်ဝါရီလမှာအင်းနီချင်းယူကရိန်းကိုကျူးကျော်တိုက်ခတ်ခြင်းကဆလို့တရားလွတ်လပ်တဲ့သတင်းဌာနတွေပေါ်ရုရှားအစိုးရကကန့်တတ်မှုတွေတင်းကျပ်လှုပ်ဆောင်လာတာမှာစစ်ပွဲအဖြစ်အမိတက်ခေါ်ဆိုတာနဲ့စစ်ပွဲပေါ်ဝေဖန်ရေးသားကြတဲ့သတင်းတောက်တွေဟာအရေးယူခံရမယ့်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတာပါ။အမေရိကန်အစိုးရကငွေကြေးထောက်ပံ့ပေးထားတဲ့ Open Technology Fund OTF အဖွဲ့ကတဆင့်တမ်းနဲ့ချီတဲ့ရုရှားပြည်သူတွေအတွက် Virtual Private Network လို့ခေါ်တဲ့ VPN တွေထုတ်ပေးနေတဲ့ပုဂ္ဂလိကကုမ္ပဏီကိုငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်။အဲ့ဒီ VPN တွေသုံးပြီးအစိုးရကစင်စာပိတ်တင်ကန့်သက်ထားတဲ့ Internet Website တွေကိုရုရှားပြည်သူတွေကတက်ကြည့်ကြတာပါ။ရုရှားနိုင်ငံပေါ်နိုင်ငံတကာရဲ့တခတ်ပိတ်ဆို့မှုတွေအသက်ဝင်လာတာကြောင့်နိုင်ငံခြားကုမ္ပဏီတွေတန်းပြည်တွင်းကထွက်ခွာသွားတဲ့တချိန်ထဲမှာပဲကုန်ကျစရိတ်တွေမြင့်တက်လာတဲ့အတွက်ရုရှားက VPN ဖြန့်ချိပေးသူတွေအတွက်အမေရိကန်က OTF အဖွဲ့ရဲ့ကူညီပံ့ပိုးပေးမှုဟာအရေးပါတယ်လို့ဆိုပါတယ်။ရုရှားနိုင်ငံထဲမှာ VPN သုံးတဲ့သူလက်ရှိမှာတတန်းခွဲရှိတယ်လို့ဆိုပါတယ်။ဒီနည်းဟာသတင်းမီဒီယာစစ်ဆင်မှုတွေကိုတင်းကြပ်ချုပ်ချယ်ထားတဲ့တရုတ်နဲ့မြန်မာနိုင်ငံတို့မှာအသုံးပြုနေကြတာတွေကိုနမူနာယူပြီးရုရှားမှာပါအခုလိုလှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။